ပြီးခဲ့တဲ့သတင်းပတ်ထဲ IS စစ်တွေးကြော်ရဲ့ Sulfur Dioxide တက်တူတွင်ကိုမိရှုဖြက်စီးမှုဟာသူတို့ရဲ့ဓာတ်ရုပ်စစ်ပွဲဆင်နွှဲမှုအစည်းအဝေးရဲ့ကနအူးခြေလန်းပြက်ဖြစ်တယ်လို့ရှုမြင်ကြပြီးဒါဟာသူတို့အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့အီရန်နိုင်ငံမိုးဆိုးမြို့ကိုအီရန်နဲ့ Quds တပ်ဖွဲ့တွေပြန်ပြီးမသိမ်းပတ်နိုင်အောင်လုပ်တာဖြစ်စီးကျန်းကျင်သူတွေကစိုးရိမ်နေပါတယ်။ IS စစ်တွေးကြော်ရဲ့မနစ်ကတိဂရစ်မြို့ကိုချမသွားအောင်အီရန်တပ်တွေနဲ့ရှီယာပြည်သူစစ်တွေကိုခုခံကာကွယ်ဆင်းကကလိုရင်းထည့်ထားတဲ့လက်လုပ်ဖောက်ခွဲပစ္စည်း IED တွေရာနဲ့ချီပြီးတုံးကြတာဖြစ်ပြီးအခုဒီတဲ့အရေးအတွက်ပိုးပြီးများများတုံးလာနိုင်တယ်လို့သတိပေးချက်တွေထွက်ပေါ်နေပါတယ်။အခုလို့ကလိုရင်းပါတဲ့ IED တွေတုံးကြတာကြောင့်တိဂရစ်ကိုပြန်ရတဲ့အခါရှီယာပြည်သူစစ်တွေကဒီစစ်သွေးကြော်တွေကိုရရက်ဆက်ဆက်လက်တုံပြန်ခဲ့ကြတာလို့စောင့်ကြည့်သူတချို့ကပြောပါတယ်။မူဆုံးမျိုးနဲ့ဆက်ရှင်မိုင်လောက်ကွာမှာ Mischief Sulfur Dioxide ထုတ်တဲ့ဓာတ်ရုပ်ဆိုင်ရုံရှိနေတာမို့ IS တွေကမူဆုံးကိုကာကွယ်ဖို့အသေးအတန်လှုံ့ဆော်ခဲ့တာဖြစ်ကြောင်းအီရန်နဲ့ဆီးရီးယားမှာရှိတဲ့ကယ်ဆယ်ရေးအဖွဲ့အကြံပေးကပြောပါတယ်။ဒီအကြံဖက်ဖွဲ့ဓာတ်ရုပ်လက်နဲ့အစီအစဉ်ကိုကင်တွဲတဲ့သိပ္ပံပညာရှင်တွေဟာတချင်းကအာနာရှင်ဆက်ဒမ်ဟူစိန်အတွက်အလုပ်လုပ်ခဲ့သူတွေဖြစ်ပြီးပြီးခဲ့တဲ့တနှစ်တာကာလအတွင်းတိုက်ခိုက်ရမှာသူတို့တုံးခဲ့တဲ့မော်တာကြီးစံတွေမှာဖြစ်တဲ့ကလိုရင်းတွေသူတို့စီမှာမခံမနိုင်နိုင်တော့အများကြီးရှိနေတယ်လို့လည်းပြောပါတယ်။IS တွေကြော်ရဟာမူဆုံးမှာ mustard စိတ်တန်းကိုထုတ်လုပ်နေမယ်လို့ဗြိတိရှ်စစ်ဖက်အရာရှိဟောင်းကတန်တရာရှိနေတယ်လို့ဒီလိုဓာတ်ရုပ်လက်နဲ့တိုက်ခိုက်မှုတွေအတွက်မဟာမိတ်တပ်ဖွဲ့တွေဘက်ကတည်တည်ချာချာပြင်ဆင်မှားမှာကိုလည်းစိုးရိမ်နေတာဖြစ်ပါတယ်